ရခိုင်ပြည်နယ်မောင်နှောဒေသအကြံဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူ60ကျော်ရှိသွားပြီလို့ရခိုင်ပြည်နယ်အစိုးရကပြောဆိုပါရယ်ဖမ်းဆီးထားသူတွေကိုဒေသရင်းကရဲစခန်းတွေမှာထိန်းသိမ်းထားပြီးပြစ်မှုဆိုင်ရာဆွဆွဲချက်တွေနဲ့ရင်ဆိုင်ကြမှာဖြစ်တယ်လို့လည်းရခိုင်ပြည်နယ်အစိုးရကပြောပါရယ်မောင်နှောဒေသတွင်လုံခြုံရေးနောက်ဆုံးရအခြေအနေကိုမှတ်သိနေထိုက်ကစူးစီးတင်ပြထားပါရယ
်ရခိုင်ပြည်နယ်မောင်နှောဒေသအကြံဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးထိန်းသိမ်းထားသူ60ကျော်ရှိနေပြီးဒီလူတွေကိုတော့ဒေသအတွင်းကရဲစခန်းတွေမှာထိန်းသိမ်းထားတယ်လို့ရခိုင်အစိုးရအတွင်းရမှုဦးတင်မောင်ဆွေကပြောပါတယ
်60ကျော်လောက်တော့ရှိနေတယ်လေသူတို့ကျတော့ဟိုပါပေါ့ဟိုကျွန်တော်တို့ရဲ့ဒီတည်ဆဲဥပဒေရဆိုရင်အခုဆိုရင်လူတက်မှုပေါ့လူတက်မှုတော့လူတက်မှုမှာပါဝင်တဲ့ဂျိုးပါမှုနောက်တစ်ခါဒီလက်နက်မှုတွေပေါ့ဒီလက်နက်တိုက်မှာကလက်နက်ဖောက်ထွင်းတဲ့နေရာမှာပါဝင်တဲ့မှုတွေဒီဥပဒေနဲ့ပဲရဲစခန်းကြီးနဲ့ပဲရေးယူရပါတယ်ဟိုတော်ချာတွေပဲလုပ်တာမရှိပါဘူးသူရဲစခန်းတွေမှာရှိပါတယ်သူတွဆိုင်ရနေမီအနည်းအပိုင်ရဲစခန်းတွေအမှရှိပါတယ်ကျွန်တော်တို့ဆုံးဆုံးသွားတဲ့လက်နက်ဒီစီကနေလို့ဒီလိုပဲဟိုတလက်ဆာနဲ့ဆာလူပြန်ရနေတာပေါ့နော်အခုတော့ဒီကြတော့50-40ကျော်တော့ကျန်ဦးမှာပေါ့ပြန်ရဖို့ပါလက်နက်ဒီဒီလက်နက်ဒီအားလုံးကိုပြန်မရမချင်းကျွန်တော်တို့ကတော့ဟိုပေါ်ထုတ်အောင်ပါပဲဒီလက်နက်ဒီနဲ့လက်နက်မှုတွေမှာပါဝင်ပတ်သက်တဲ့သူတွေလူတက်မှုမှာပါဝင်ပတ်သက်တဲ့သူအားလုံးကိုလည်းကျွန်တော်တို့ကဒီဥပဒေကြောင့်ရအရေးယူဖို့ဆက်လက်ဆောင်ရွက်ဦးမှာဖြစ်ပါသူအချိန်ကြီးတော့ရှိတာပေါ့ဒါကျွန်တော်တိုင်ရောရသက်ကြီးသူ့ဟိုအတိုင်းပဲလွတ်လွတ်လပ်လပ်တိုင်းပဲသွားကြပါမှာတရားစီရင်ကြစီရင်ရဆောင်ရတာပြောတာတော့ကျွန်တော်တကြီးနဲ့ဟိုတရားဆွဲတယ်ဟိုပါပေါ့နော်ဟိုအမှုဖွင့်ပြီးတော့ဟိုတရားဆွဲတာပေါ့တရားဆွဲပြီးတော့တရားရုံးတို့ထုတ်လို့နေမယ်လို့ဆက်ပြီးတော့အေးအေးသွားမှာဖြစ်ပ
ါမောင်နှောထေတာရင်းအကျန်းဖက်မှုတွေနဲ့ဆက်နွယ်ပြီးပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲတန်တရားမှုနဲ့ညူအာလောင်ခေါ်အာဒူကိုရင်ကိုဘူးဒီတော်မျိုးမှာဖမ်းဆီးခဲ့တယ်လို့တခြားလူနှုတ်ကိုလည်းဖမ်းဆီးခဲ့တဲ့အကြောင်းအစိုးရကသတင်းထုတ်ပါတယ်ဖမ်းဆီးထားသူတွေကိုတရားစီရင်ထားမှာပွင့်လင်းမြင်သာမှုရှိအောင်ဆောင်ရွက်မယ်လို့လည်းရခိုင်အစိုးရအတွင်းမှုကပြောပါတယ်
။ဟိုကုလသမဂ္ဂမနေ့ကမှရောက်လာမှာမဟုတ်ကုလသမဂ္ဂဟိုငိုရဲရှိပြီးသားဒီမှာလေ။ဟိုစဖြစ်တဲ့ဖြစ်သေးကသူတို့ဒါကျွန်တော်တို့ကဒါဟိုအသေးစိတ်နဲ့ရှင်းပြထားပြီးပေါ့။အခုနောက်ဆိုပွင့်လင်းမြင်သာမှုရှိဖို့ဆိုတာတော့ဒါဟိုတရားရုံးမှာကျွန်တော်တို့ကဟိုတရားစီရင်မှာဖြစ်တဲ့အတွက်တရားခွင့်ရတော့ဒါခုနကပြောလို့နော်သူရဲ့ခွင့်ပြုချက်အတိုင်းပဲပေါ့နော်ခုနကပြောလို့ဒါအကုန်လုံးဒါပွင့်လင်းမြင်သာမှုရှိမှာပါဒီလိုသာ။
အကျံဖက်တိုက်ခိုက်သူတွေနဲ့အစိုးရလုံခြုံရေးတပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေကြောင့်လုံခြုံရေးစိုးရိမ်ခြင်းနဲ့အိုးအိမ်ဆုံးခွာထွက်ပြေးကြသူရခိုင်ဒေသခံ3000ကျော်လို့တဲ့ကအများစုကတော့နေရာရင်းတွေကိုပြန်နေကြပြီဖြစ်ပါတယ
်။သူစိတ်ချလို့ပြန်တာပေါ့စိတ်မချဘူးဆိုရင်သူတို့ပဲပြန်ရဲနေသူတို့ကျွန်တော်တားထားလို့လည်းမရဘူး။သူဒီမိသားစုတွေအားလုံးကခုနကပြောလို့ကိုယ့်ရဲ့ဟိုနေရာရွာတွေမှာကိုယ်ပြန်မယ်ပြန်ပြီးကိုယ့်အလုပ်တွေကိုပြန်လုပ်ရမယ်။နောက်ကကလေးတွေကြောက်တဲ့ကြမယ်။စသဖြင့်ကိုယ့်ရဲ့ရွာကိုအားလုံးကဒါကိုပြန်ကြပါလေအားလုံး။နော်ပြန်နေဆိုလည်းခုနကလိုပေါ့။သူစိတ်ထဲမှာဒါလုံကြီးစိတ်ချမှုရှိတယ်ဆိုတော့ပြန်လာကျွန်တော်တို့ဘက်ကတော့ခုနပြလုံကြီးအနေနဲ့ဒါလုံကြီးရဲကင်းနေနောက်ခုနပြဆိုဒီ25ကင်းလောက်ကိုထပ်ပြီးတိုးချဲ့ပြီးတော့မကြည့်ရရင်မှချပေးထားပါတယ်နောက်တစ်ခါလုံကြီးနဲ့ပတ်သက်တော့လှည့်ကင်းနေအဲနောက်ခုနပြောတဲ့ဒီနော်ဒီဟိုပေါ့လှည့်ကင်းနေပေါ့လှည့်ကင်းနေမြကြည့်ရရင်လည်းတတ်ပြီးတော့ဒါလုံကြီးတွေကဆောင်ရပေးထားပါတယ
်အကျံဖက်မှုတွေဖြစ်ခဲ့တဲ့မောင်တော်ဒေတာတွေမှာစားနဲ့ရိတ်ခါလုံကြုံမှုရှိနေစေဖြစ်တယ်လို့လုံကြုံရဲကိုလည်းတိုးမြှင့်ဆောင်ရွက်ထားတယ်လို့ရခိုင်အစိုးရကပြောပါတယ်အကျံဖတ်မှုတွေဖြစ်ပြီးနောက်ပိုင်းလူသားချင်းစာနာကူညီမှုဆိုင်ရာအထောက်အကူပေးသူတွေမောင်တော်ဒေသတွင်တွားရောက်ခွင့်မရဖြစ်နေခဲ့ပြီးဒီအပိုင်းအတွင်းမှာပဲကုလသမဂ္ဂကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မောင်တော်မြို့နယ်တွင်ကိုတွားရောက်ဖို့လဲရှိနေပါတယ်ရှင်